RFI ကိုနားတော်တာဆင်းနေတဲ့တော်တာရှင်များမင်္ဂလာပါရှင်။စာကြည့်တိုက်တစ်ခုတည်းသူရောက်သွားရင်ကိုမကြိုက်သည့်စာအုပ်ကိုမယူဘဲနေနိုင်ပါသည်။ကိုမကြိုက်သည့်စာအုပ်ကိုမှားယူမိလျင်လည်းမဖတ်ဖဲပြန်ထားနိုင်ပါသည်။တို့ရတွင်ဘဝသည်စာကြည့်တိုက်တစ်ခုမဟုတ်ပါဆိုတဲ့စာပိုက်ကိုကျွန်မအမှတ်ရမိပါလေ။ကျွန်မတို့အမျိုးသမီးတွေရဲ့ဘဝကိုညှိုးဆို့တဲ့လူခံစားမိပါလေ။ကျွန်မတို့အမျိုးသမီးတွေပြိုရွယ်သူဘဝမှာမှန်ကန်တဲ့ရွေးချယ်မှုဖြစ်ဖို့သိကိုအရေးကြီးပါတယ်။အမျိုးသမီးအခွင့်အရေးလူချင်းရင်အမျိုးသမီးအခွင့်အရေးကိုသိအောင်လုပ်ရပါမယ်။ဒါကြောင့်လဲအမျိုးသမီးအခွင့်အရေးဆိုင်ရာဟောပြောပွဲကိုဒေါ်စုစုနှွေဦးဆောင်တဲ့မြန်မာနိုင်ငံတောင်သူလယ်သမားသမဂ္ဂကပဲခူးတိုင်းရေတာရှည်မြို့မှာဩဂုတ်လ14ရက်နေ့ကကျင်းပပြီးခဲ့ပါတယ်။ဒီပွဲမှာအမျိုးသမီးရေးရာမိခင်နဲ့ကလေးစောင့်ရှောက်ရေးနဲ့အဖွဲ့အစည်းအသီးသီးကအမျိုးသမီးတွေတက်ရောက်နားထောင်ပြီးအပြန်အလှန်ဆွေးနွေးကြကြပါတယ်။အလုတ်အရအချိန်နည်းအရခွဲနေရပေမဲ့အမျိုးသမီးဘဝအရခံစားရတာချင်းတူကြတာမို့တဦးနဲ့တဦးအတိဖလဲပြီးသုံးသပ်ဆွေးနွေးမေးမြန်းတာတွေလုပ်ခဲ့ကြတာလည်းကျေနပ်ဖို့ကောင်းလာပါတယ်။တက်ရောက်လာတဲ့အမျိုးသမီးတွေကစက္ကူရောင်စုံတွေမှာသူတို့သိကျင်တာသူတို့ပဝင်းကျင်မှာခံစားနေရတာတွေကိုတင်ပြပြောဆိုကြပါတယ်။ဒီထဲမှာပြိုရွယ်သူအမျိုးသမီးအများစုမေးမြန်းထားတာကတော့ကြီးစားစကားပြောနှောက်ရှက်ချင်းချောင်နေသူအမျိုးသားတွေကိုဘလို့ကာကွယ်ရမလဲ။အိမ်တွင်အကျန်းဖက်ခံရတဲ့အိမ်နောက်ရှင်အမျိုးသမီးတွေနှိမ့်စင်ရိုက်နှက်ခံနေရတာကိုဘလို့ဖြေရှင်းရမလဲဆိုတဲ့မိကုံးတွေများပါတယ်။ဒီမိကုံးတွေကိုဖြေဆိုရင်အမျိုးသမီးတွေကိုကာကွယ်ပေးထားတဲ့ဥပဒေအကြောင်းအမျိုးသမီးရှိနေဒေါ်ထူးထူးအောင်ကရှင်းလင်းပြောဆိုပြီးသွားခဲ့ပါတယ်။အဲ့ဒီဥပဒေတွေကဘာတွေလဲဘလို့ကျင့်သုံးရမလဲဆိုတာကိုဒေါ်ထူးထူးအောင်ကပြောဆိုဆွေးနွေးသွားခဲ့ပါတယ
်အမျိုးသမီးတွေကိုအကောက်ွယ်ပေးဖို့ရန်အတွက်ဆိုပြီးတော့မှပေါ့နော်ကျင့်မှုဆိုင်ရာကျင့်သုံးဥပဒေတွေရှိပါတယ်ညာဆက်ဒီထဲမှာဆိုလို့ရှိရင်ပုံမှန်တော့35ခုရှိပါတယ်အမျိုးသမီးတွေကိုရိုက်တယ်ဆဲဆိုရင်းညပန်းနှိမ့်ဆက်တယ်နောက်ပြီးတော့ခြောက်တတ်တယ်နာကျင်စရာလုပ်တယ်ပေါ့နော်ဟိုကအင်ဂျီကြိုက်အောင်လုပ်တယ်အင်ဂျီအတက်ဖက်မှုအဲ့လိုမျိုးတွေတော့များပါတယ်ရှင့်ရိုက်တယ်ဆိုလို့ရှိရင်ထောင်တန်3လကနေဥရောမငွေတန်ဓမ္မမုတ်တောင်းနေရလုံးချမှတ်လို့ရပါတယ်။မိန်းကလေးအင်တွေပြက်ပြားတယ်ဆိုရင်လည်းဒါအင်တွေပြက်မှုနဲ့တရားရုံးကိုတရိုက်တရားဆွဲဆိုရမယ်အမှုဖြစ်ပါတယ်။ထောင်တန်တစ်နေ့ရှိတယ်အလုံးမဲ့ထောင်တန်ရှိတယ်ငွေတန်ရှိတယ်တန်နေရလုံးရှိပါတယ
်။လူကုန်ကူးခံရတာအာရမပြုတ်ချင်းခံရတာကိုတိုင်ကြားရင်တချို့ရဲစခန်းတွေကအမှုဖွင့်မပေးပါဘူး။လက်ယူပြီးကြေအေးလိုက်ပါလို့ပြောတာတွေရှိပါတယ်။တရားဥပဒေကိုတရားဥပဒေအတိုင်းလေးစားလိုက်နာဖို့လိုပါတယ်။တက်ဆိုင်ရာဒေသခံလွှတ်တော်ကိုယ်စားလှယ်ကိုလည်းတိုင်ပင်အသိပေးပြီးပြည်ထရေးအထိတိုင်ရပါမယ်။မီဒီယာကိုအသိပေးရပါမယ်။မီဒီယာကအမြန်ဆုံးထိရောက်အောင်ဆောင်ရွက်နိုင်တယ်လို့ပြောဆိုခဲ့တဲ့ဒေါ်ထူးထူးအောင်ကလက်ရှိတရားစီရင်ဥပဒေပြုမှန်းနိုင်အကြောင်းကိုထပ်မံပြောဆိုဆွေးနွေးသွားခဲ့ပါတယ်
။လက်ရှိမှာဆိုရင်တရားရေးမှာတည်တည်လွတ်တဲ့ဆိုတဲ့အပိုင်းဒီမှာတော့တရားတည်ကြီးတွေကယုံကျင်းကိုအသေးချမဲ့နေမှာဆိုလို့ရှိရင်အမှုတွေရဲ့အခြေအနေကိုသိကျင်တဲ့အတွက်ကြောင့်မလို့မိမချပဲနဲ့အမိတွေကိုရွှေ့ဆိုင်ပြီးတော့မှနောက်ရဲကြမှာအမိချပြီးတော့အမိကြောင်းလဲသွားတဲ့အနေထားတွေလည်းရှိလာရောတွေ့ရပါလို့ဥပမာပြောလို့ရှိရင်ဒီကျူးကျော်မှုတွေနဲ့တက်တက်ပြီးတော့အရင်ထုံးအကိုအကတွေနဲ့ပေါ့နော်တိတိကျကျကြီးတင်ပြထားနိုင်ရင်အားလည်းလုပ်ထားပေးမယ်လေတရားတည်ကြီးကလည်းတရားတည်လွတ်တာလည်းရှိပါလေလက်တွေ့အမှုတွေလည်းရှိပါလေတရားစီရင်ရေးစနစ်မှာပေါ့နော်တရားတည်ကြီးတွေကမှမှန်ကန်ကန်နဲ့ဒီကြားရေးကိုသမားသမားကစားနေဆုံးဖြတ်ချက်ချပြီးတော့လုပ်ခဲ့ပေါ့အာနေနေတာကိုတက်တွေ့ပါလေလူကုန်ကူးခံရတော့လည်းကောင်ဖြစ်လာခဲ့တယ်ဆိုလို့ရှင်မျိုးသမီးတွေကကိုယ့်ရဲ့ရပိုင်ခွင့်ကိုမတည်တဲ့ကြောင့်လို့ပေါ့နော်ကိုတိုင်တိုင်ရမယ်ဆိုတော့လည်းမတည်ဘူးစခန်းနေရလည်းဒီဥစ္စာတွေအကုန်လုံးကိုရဲလှုပ်ထုံလုပ်နေတဲ့အမြင်အမြန်ဆုံးကိုယ်ရဆောင်ရွက်ပေးတဲ့ဟာလည်းအင်တာအာနေတာကိုတက်တွေ့ပါလေ
ကျမတို့အမျိုးသမီးတွေကိုငယ်ဘဝမှာတည်းကအသိပညာပေးဆောင်ရှောက်မှုလုပ်ပေးတင်ပါတယ်ယဉ်ကျေးမှုဓလေ့ထုံနှန်းစင်လာတွေနဲ့မတိတဲ့မတိအပ်ဘူးလို့ခန္ဓာဗေဒဖွဲ့စည်းမှုရဲ့ပြောင်းလဲမှုအပိကိုပိတ်ပင်ထားမယ်ဆိုရင်ကာရကံရှင်ကမိမိကိုမိမိမဆောင်ရှောက်နိုင်ဘဲနေပါလိမ့်မယ်။ကာရကံရှင်အမျိုးသမီးကအရင်ဆုံးအတိညာနဲ့ဆောင်ရှောက်မှသာဘဝလုံးကျုံမှုပိုရှိမယ်လို့ပြောဆိုခဲ့တဲ့ရှင့်နေဒေါ်ထူးထူးအောင်ရဲ့စကားကိုအမျိုးသမီးအားလုံးအတွက်လက်တို့ပြောလိုက်ရပါလိမ့်ရှင်။တောတာရှင်များမြဝီခံစားနိုင်ကြပါစေ။ကျေးဇူးတင်ပါတယ်ကျမနှင်းပန်းအိမ်ပါ။